ပလတ်စတစ်အမိုက်ပြဿနာနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပင်လယ်သမုဒ္ဒရာရေတူဟာကိုရိုနာဗိုင်းရပ်စ်ကာယောဂါကာကွယ်ရေးအတွက်အသုံးပြရတဲ့တစ်ခါသုံးနှာခေါင်းဆီအမိုက်အနေကိုပါစတင်ရင်ဆိုင်နေရတဲ့အတွက်တဘာဘာပတ်ဝန်းကျင်အရေးလှုပ်ရှားသူတွေဆိုရင်နေကြပါတယ် AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနှောင်းလောင်းတင်ပြမှာပါဟောင်ကောင်ကျောင်းကကန်ဆာတွေမှာခွဲစိတ်ခံသောနှာခေါင်းဆီးတွေအများပြားဆပြီးတော့တွေ့လာနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတွေကိုကြည်ကြဲပြန်ပြန်အသုံးပြုနေကြတာပါ။ဒီနှာခေါင်းဆီးတွေဟာပလတ်စတစ်အမိုက်ပြဿနာရှိနေတဲ့ပင်လယ်သမုဒ္ဒရာရေတူကိုပိုးပြီးတော့ညဉ့်ညံစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေကပြောပါတယ်။ဟောင်ကောင်အခြေစိုက် Ocean Asia သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ပူးတွဲတည်ထောင်သူ Gary Stroke ကအခုလိုပြောပါတယ်
။ The single use plastic masks are just anotheraddition to the legacy
ဟိုလိုပလတ်စတစ်နဲ့လုတ်ထားတဲ့တခါသုံးနှာခေါင်းဆီးကတော့အနာဂတ်မျိုးဆက်တွေအတွက်ကန်ဆက်တွေမှာကျွန်တော်တို့ထပ်ပြီးတော့ခြံထားရင်မဲ့နောက်ထပ်အဆိုးမွေတစ်ခုပေါ်ဗျာလို့ပြောဆိုသွားတာပါပင်လယ်ရေတူတွေကအမိုက်တွေနဲ့လူမနေတဲ့ကျွန်းကရေတူတွေထဲတွေ့နေရတဲ့ပလတ်စတစ်အမုံအမွားတွေအကြောင်းတနစ်ကြာသုတေသနတစ်ခုကို Ocean Asia အဖွဲ့ကကာယောဂါမဖြစ်ခင်မှာပဲစတင်ခဲ့တာပါကန်ဆက်တွေမှာတွေ့မြင်နေကြအမိုက်၅မျိုးကတော့ပလင်းခွန်ဟော့ဘူးခွန်တပီချစ်ပလတ်စတစ်ရေတောက်ပိုက်တွေဇွန်ခရင်လိုပစ္စည်းတွေဖြစ်ပေမဲ့နောက်ပိုင်းမှာတစ်ခါသုံးနှာခေါင်းဆီးတွေရုပ်တဲ့တွေ့လာရတာပါကန်ဆက်တစ်လျှောက်မီတာ100လောက်မှာနှာခေါင်းဆီးအခု90လောက်တွေ့တာပါနောက်တစ်ပတ်မှာလည်းနှာခေါင်းဆီးအခု30လောက်ထပ်ပြီးတော့တွေ့ပါတယ
် So you know when society suddenly started using it the cause and effect
လူတွေနှာခေါင်းဆီးစသုံးလာတာနဲ့သူ့ရဲ့အကျိုးဆက်ကိုကန်ဆက်တွေမှာတွေ့ရပါတယ်ဟောင်ကောင်ကျိုးရဲ့တောင်ပတ်စွန်းကလူမနေတဲ့ကန်ဆက်တွေအထိကိုဒီနှာခေါင်းဆီးတွေရောက်တာပါလို့ပြောဆိုသွားတာပါလူရေ9တန်းခွဲရှိတဲ့ဟောင်ကောင်ကျွန်းမှာနှစ်စဉ်အမိုက်တန်ခြင်းက6တန်းလောက်ထွက်တာပါအဲ့ဒီထဲကအမိုက်30ရာခိုင်နှုန်းလောက်ပဲပြန်ပြီးတော့အသုံးပြုလို့ရပါတယ
် What I will be waiting to see is when we get a
ကန်ဆက်ပေါ်တင်လာတဲ့လင်းမိုင်တွေသိပ်အသေးကောင်တွေရဲ့ဗိုက်ထဲမှာနှာခေါင်းဆီးတွေတွေ့မြင်ရတော့မှာပါအဲ့ဒီလိုအဖြစ်မျိုးကိုတော့မတွေ့ချင်မြင်ချင်ပါဘူးဒါကရေတူတွေရောက်လာတဲ့နောက်ထပ်ပြဿနာတစ်ခုဆိုတာထင်ရှားပါတယ်လူသားတွေရဲ့အစားအစာရင်းမြစ်တစ်ခုကိုထိခိုက်စေနိုင်တဲ့ဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်လို့ပြောဆိုသွားတာပါကယောဂါမပေါ်ခင်တုတ်ကွေ့အဖြစ်များတဲ့ဆောင်းရာသီမျိုးမှာဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတက်လေးရှိပါတယ်။ဆောက်လို့ရဲ့အလုပ်သမားအမန်ကလည်းဆွပြနှာခေါင်းဆီးတွေကိုအခုတော်တတိထားမိလာပါတယ
်။ Yeah, he wasn't. I never seen.
ကိုရိုနာဗိုင်းရပ်စ်ကယောဂါမဖြစ်ခင်တုန်းကတော့ဒီလိုမဟုတ်ပါဘူး။နှာခေါင်းဆီးတွေကိုတွေးကြရပြစ်ထားတာမျိုးတစ်ပင်တွေမှာတော့တွဲလောင်းချိနေတာမျိုးဘယ်တော့မှမမြင်ဖူးပါဘူး။အခုတော့ဒါမျိုးတွေကိုမကြာခဏတွေ့နေရပါတယ်လို့ပြောဆိုသွားတာပါ။COVID-19 ကာယောဂါပေါ်ပေါက်လာတဲ့အချိန်မှာတော့လူတိုင်းနှိပါနှာခေါင်းဆီးတက်လာကြပါတယ်။တရုတ်နိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်စတင်ခဲ့ပေမဲ့ဟောင်ကောင်မှာတော့ယောဂါထိန်းချုပ်ရေးကောင်းကောင်းစီမံခန့်ခွဲနိုင်ခဲ့တဲ့အတွက်ပိုကူးဆက်သူ1000ကျော်နဲ့တည်ဆုံသူက4ဦးသာရှိခဲ့တာပါ။အယောင်ဝန်ထမ်းပါစီကလည်းအခုလိုပြောပါတယ
် Wherever you go you have to wear the mask because of the virus.
ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သူတို့နှာခေါင်းဆီးတက်ရပါတယ်။အပြင်သွားရင်ဒါမှမဟုတ်ရက်ွက်ထဲကပန်းခြံကိုသွားတဲ့အခါမျိုးဆိုရင်တော့လူသိမ့်မလျှောက်ဘူးဆိုရင်နှာခေါင်းဆီးတွေချွတ်ထားလို့ရပါတယ်လို့ပြောဆိုတာပါ။ဟောင်ကောင်အစိုးရနဲ့ကုမ္ပဏီတော်များကလည်းရှော့ဖို့ပြီးပြန်သုံးပြလို့ရတဲ့အဝတ်စနဲ့ချုပ်ထားတဲ့နှာခေါင်းဆီးတွေပေးအပ်နေတာပါ။ဒါပေမဲ့လည်းတစ်ခါသုံးနှာခေါင်းဆီးတွေကတော့သုံးဆွဲသူတွေပို့ပြီးတော့သဘောကျနေစေဖြစ်ပါတယ်။ကျမနှောင်းလို့ပါ။